Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ16ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ယူထွေးပါရုရှားဆိုရရာရှိတွေနဲ့သမ္မတအိုဘယ်ရုံးမှတွေ့ဆုံခြင်းအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိတ်တဲလျှော့ဝှက်သတင်းတွေကိုပေးခဲ့တဲ့ဆူရဲသတင်းတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့သမ္မတထရမ့်ကဒီပေါ်မှာတုံ့ပြန်တဲ့အနေနဲ့သူ့ရဲ့ Twitter စာမျက်နှာမှာဒီကနေ့ဒီရုရှားရာရှိတွေနဲ့တွေ့ဆုံခြင်းဘာတွေဆွေးနွေးတယ်ဆိုတာကိုပြောသွားပါတယ်တခါဆီးရီးယားနိုင်ငံမှာအစိုးရကအချင်းသားတွေကိုနေ့စဉ်အစုလိုက်ပြုံလိုက်တပ်ဖြတ်နေတယ်လို့အမေရိကန်အစိုးရကဆွဆွဲပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းကြိုးပမ်းမှုတွေကိုတရုတ်ဆီယားကဆက်ပြီးတော့ထောက်ခံအားပေးသွားမယ့်အကြောင်းကိုတော့တရုတ်သမ္မတရှီကျင်ပင်ကဒီနေ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒီမြန်မာနိုင်ငံသတင်းတွေဒေသသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်ညညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFC အဖွဲ့ဝင်၅ဖွဲ့တို့ကတနင်္ဂနွေအဖြစ်ရက်စာချုပ် NCA လမ်းစဉ်အတိုင်းလိုက်သွားဖို့လက်ခံလိုက်ပါပြီ
ဒီ CNL ဒီ UNFC ရဲ့ NCA လမ်းကြောင်းကိုလည်းလိုက်ပြီးလေသူတို့နဲ့တဘောတူတယ်အဲ့ဒါပြီးတော့ဒီ SSPB နဲ့အဲ့ဒီ NCA လမ်းကြောင်းကနေပြီးတော့မှ UNFC နဲ့သူတို့နဲ့ဆက်လက်ပြီးနိုင်လို့ရှိ
UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာပါရှင်တရင်ပြေဆောင်တော့မကြခင်ကြာမှာပါဒါပြင်အိန္ဒိယမြန်မာနယ်စပ်တမိုးမြို့မှာဘုံပေါက်ကွဲတဲ့တရင်အသေးစိတ်နဲ့အတူနိုင်ငံတကာတရင်ဆောင်မှမှာတော့ကဘာတဝမ်းထောင်တောင်းချီတဲ့ကွန်ပျူတာတွေစိုက်ဘာတိုက်ခိုက်ခံရတဲ့အကြောင်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကကြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရုရှားဆူရအရာရှိတွေနဲ့သမ္မတအိုဘယ်ရုံးမှတွေ့ဆုံခဲ့ခြင်းအတွင်းထိတ်တန့်လျှို့ဝှက်သတင်းတွေကိုပေးခဲ့တယ်လို့ဆိုတဲ့သတင်းတွေပေါ်လာပြီးတဲ့နောက်မှာတော့သမ္မတထရမ့်ကသူနဲ့ရုရှားဆူရအရာရှိတွေတွေ့ဆုံချိန်မှာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေနောက်လေကြောင်းလုံခြုံရေးဆိုင်ရာအချက်အလက်တွေကိုသာမျှဝေခဲ့တာဖြစ်ပြီးတော့အားရစစ်သွေးကြချေမုံရေးမှာရုရှားဘက်ကပုံမပါဝင်ဆောင်ရွက်လာဖို့သူတွန်းအားပေးခဲ့တဲ့အကြောင်းကိုသူ့ရဲ့ Twitter လိုမှုစာမျက်နှာမှာဒီကနေ့ရေးသားထားပါတယ်။သမ္မတတယောက်အနေနဲ့ဒီလိုအချက်အလက်တွေမျှဝေဖို့အခွင့်အရေးပြေဝါရှိတယ်လို့လည်းဆိုပြီးတော့တတိယတွေနောက်ပိုင်းတို့ကဒီသတင်းမီဒီယာတွေပေါ်မှာသူ့ပေါ်ရေးသားဝေဖန်ရေးသားထားတာတွေကိုသမ္မတကပြန်လည်တုံ့ပြန်ရေးသားပုံရပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နောက်ရုရှားတန်အဘကြီးဆာဂေးကစ်စယက်တိုနဲ့သမ္မတထရမ့်ပြီးခဲ့တဲ့လတုန်းကတွေ့ဆုံခဲ့မှုအတွင်းမှာထိတ်တဲလျှော့ဝှက်သတင်းတွေကိုဖွင့်ချခဲ့တယ်လို့ဆိုပြီးအမေရိကန်သတင်းဌာနတချို့ကရေးသားခဲ့ကြတာပါသတင်းတွေမှာဖော်ပြနေတာဟာမှတ်ကတ်မှုမရှိဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR Mark Master နဲ့သမ္မတထရမ့်အစိုးရအရာရှိတချို့ကလည်းပြောဆိုထားပါတယ်ရှင်
ဆီးရီးယားကလက်နက်ကင်တပ်ဖွဲ့ကိုလက်နက်ထောက်ပံ့ပေးမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ကြောင့်တူရကီနိုင်ငံသားတွေစိတ်ဆိုးဒေါသထွက်ခဲ့ကြပြီးဒီဘက်အကြဒီကနေ့မှာတော့တူရကီသမ္မတ Recep Tayyip Erdogan နဲ့အီယူရောမှာတွေ့ဆုံပြီးအဲ့ဒီအကြောင်းအရာပြင်ဆီးရီးယားပြည်ပခရေးအဖြစ်ရှာဖို့ဆွေးနွေးသွားမယ်လို့ခန့်မှန်းထားပါတယ်။ဆီးရီးယားနိုင်ငံရခိုင်မျိုးကို IS တွေလက်ကပြန်လည်သိမ်းယူဖို့တခုတည်းသောတပ်ဖွဲ့ဟာ YPG ကတပ်ဖွဲ့သာဖြစ်တယ်လို့အမေရိကန်ဘက်ကရှုမြင်ထားပေမဲ့တူရကီကတော့ YPG ကိုအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ထားတာပါတူရကီမှာကိုပိုင်လွတ်လပ်ရေးအတွက်ဆယ်စုနှစ်သုံးနှစ်ကြာတိုက်ပွဲဝင်နေတဲ့ခတ်အလုသမားပါတီနဲ့ YPG ကြားဆက်ဆံမှုရှိတာကြောင့်တူရကီကအဲ့လိုသတ်မှတ်ခဲ့တာပါ YPG ခတ်အဖွဲ့ကိုအမေရိကန်အနေနဲ့လက်နက်တက်ဆင်ပေးတာဟာအမေရိကန်နဲ့တူရကီကြားမဟာဗျူဟာမြောက်ဆက်ဆံရေးရဲ့စံကျင်ဘက်လို့ရဖြစ်ကြောင်းလည်းတူရကီသမ္မတကသတိပေးပြောကြားပါရယ်ဒါပေမဲ့လည်းအခုခီးစဉ်ဟာအမေရိကန်တူရကီဆက်ဆံရေးကဏ္ဍသစ်စတင်တာဖြစ်တယ်လို့လွန်ခဲ့တဲ့သတင်းဘက်ကပြောထားပါရယ်ဒါပြင်လွန်ခဲ့တဲ့နှစ်ကမအောင်မြင်တဲ့တူရကီဆက်အနာသိမ်းမှုနောက်ကွယ်မှာအဓိကချိုးကန်ခဲ့တယ်လို့ဆွဆွဲထားတဲ့အမေရိကန်ရောက်တူရကီဘာသာရေးကောင်ဆောင်တဦးဖြစ်သူဖတူလာဂူလန်အကြောင်းလည်းဆွေးနွေးနိုင်ပါရယ်ဂူလန်ကိုပြန်ပို့ဖို့တူရကီဘက်ကတောင်းဆိုထားပေမဲ့အမေရိကန်ဘက်ကအခုချိန်ထိတစုံတရာရေးယူဆောင်ရွက်ထားတာတော့မရှိသေးပါဘူးခင်ဗျာ
ဒီမျိုးနိုင်ငံမှာအစိုးရကအကျဉ်းသားတွေကိုနေ့စဉ်စုလိုက်ပြုံလိုက်တပ်ဖြတ်ပြီးအလောင်းတွေကိုဒမက်စကစ်မြို့ပေါ်ပြင်ပမှာမီးရှို့တကြိုနေတယ်လို့အမေရိကန်အစိုးရကတနင်္လာနေ့မှာဆွဆွဲလိုက်ပါတယ်။ဆက်နာယာအကျဉ်းထောင်မှာနေ့စဉ်အကျဉ်းသား90လောက်ကိုကျူးပီးကွပ်မြက်နေပြီးတော့ဒီလိုလူတွေအများအပြားတပြိုင်တည်းတပ်ဖြတ်နေတာတွေကိုဖုံးကွယ်ဖို့အတွက်ကိုတော့သမ္မတဘက်ရှားအာဆက်အစိုးရကအလောင်းတွေကိုမီးရှို့ဖျောက်ပြက်ပြစ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကဆွဆွဲထားတာပါ။ရုရှားနဲ့အီရန်နိုင်ငံတွေကစီးရီးယားကိုစီးရီးထောက်ပံ့မှုတွေဆက်ပြီးတော့ပေးနေတယ်လို့စီးရီးယားနိုင်ငံရဲ့အခြေအနေဟာပိုပြီးတော့ဆုတ်ယုတ်တဲ့အဆင့်ကိုရောက်လာနေတယ်လို့အရှေ့လယ်ပိုင်းဒေသဆိုင်ရာအမေရိကန်ထိပ်တန်းသတ္တမတ်စတော့ဂျုံးစ်ကလည်းပြောပါရယ် ซีเรียสุยากูเผชิญบุกโจมตีเรื่องทบทวนเรื่องชาวเดชจัดการบุรีมาอิรักและรัสเซียในการดูการซีเรียสุยากูกู้ยืมเป็นระบาดซีเรียมาแล้วได้การปฏิบัติการเจ้าตีสองดูลีดีลาวชีนีบาบีซีเรียสุยากาเจ้าทางเจ้าหน้าเรือกูดีสุไลเอพยองไลตัดพยานในเรื่องเกี่ยวกับว่ารัสเซียสุยาป่าวเป็นประตูมุ่งชิมชีในการใช้ฐานะในเรื่องตัดเดียวทางทางแบบยานในเรื่องเจ้าที่เกี่ยวกับว่ารัสเซียป่าวในเรื่องลูโรมิสเตอร์โจสก้าสุสเวียสุราบชีดีบาอุช
อิสราเอลยังสยามอเมริกันแต่ยังกูที่อวีมิวกันในเยรูซาเล็มมิวกูพยองชีบุสิสเนปัตตาบีเอโลสองยี่ปุ่นสนามมิชิเลปโอมิวอเมริกันในงานใจวันจีบรักสติลาเซงาแต่ในวันนี้ก็ทุ่นเนนเอ็นบีซีเอมีเดอะพรสยูเบียนต่างชาติสิสเนมาเบียสุดตัววันเลยวิกาเวเมสเซียงจึงกล่าวรุ่งอารมณ์ตำราโดนในทรัมมาแต่ยังกูพยองชีเมสุบีรักกรีบเกเรวะตำราทรัมอันนี้เนี่ยเชื่อมโยงน้ำมันสุดตาที่นี่เนี่ย อิสราเอลปาเลสไตน์ยังยังลงยันสิงห์เปลี่ยนแล้วแต่ตัวโมเปลี่ยนแทนจูซานในจังเลมิสเตอร์ดิลาเซงก็เปลี่ยวว่าเลยอิสราเอลวันที่จบเบนจามินเนตันยาฮูกับกาลาจัชิกเรียกตัวยึดที่เกเรได้แต่ยังงูเปลี่ยนชื่อหนึ่งยังยังลงยันสิงห์ทั้งกูพีบีเยรูซาเล็มอิสราเอลมีรัฐมนตรีปาเลสไตน์ที่มีอยู่ซาเจกูชิเปียยาวเมนสูบีเปลี่ยวว่าเลยแต่หลังนี้ก็อิสราเอลยังสยามอเมริกันแต่ไม่ได้ เดวิดฟรายแมนตามวันสัตย์ยืนยิ้มมาจากเมื่อวานกูเลยจ่อไล่ดาวว่าเอ็มยูโรเบียกุญแจอุกอาร์อเมริกันยาชีเรียเปียสมุบอเอ็มยูโรก็คุณดูเปียทารามมิชิดโลอเมริกันยาตีมูนาดีตั้มรายยาตีมูกูกูจะพิมพ์มาโมฮูสูบีโรเลเปียวว่าเลยเนี่ย
ยูเอ อเมริกัน แต่ยันนี่เป็นมีมาว่าด้าซีซันดีกูยันนี่ 6 นายกวยกันใน 9 นายที ไซโดมิตา 10 กิโลเฮิรตซ์ 10.67 ไซโดมิตา 19 กิโลเฮิรตซ์ 10.65 ไซโดมิตา 25 กิโลเฮิรตซ์ 11.965
รู้อันนี้ก็ทุ่นเป็นยังไงครับยูเอเมริกันแต่งานนี้งานนี้ยังได้เห็นมีมาในงานการเรียนรู้สับปีรับเปียปีต่อมาไหมมีมาในงานนี้ยังยังยูเป็นผู้รู้ที่อุตส่าห์กัสเซลเล่ชาวแคนาเป็นตัวเมจ้าที่อุตมราชิเจนเดงาที่นี่งานโดนทำเกี่ยวกับกูทวงเส้นสุดในตัวส่งใจมาเปียสู่ตัวมาเลย แต่ในงานเนื้อเสียงที่ยืดเยื้อแต่สัญญาพูดสิริกาที่นี่ได้ลูกสาวตัวบุกเลยทำราชิกาแต่ตรงนี้เจ้าที่อุตส่าห์ทำมาพบยาชาวบ้านเลยปีกันเรื่องมาสละลงงานเนื้อเสียงแต่พูดเจ้ามีมาในงานเป็นสังกัดที่อยู่ในกลุ่มทวีปเตี้ยชาวเกียร์ในจุฬาเดวีเท่านี้ที่สิริราเจ้ามีมาเจ้าพูดในใจด้านล่างกับพูดเจ้าอภิเษกเยสิยายุบที่อุตส่าห์กันแต่ตรงนี้เดือดเนื้อเสียงที่ตามมาสิริจิมุตคู่เลยลูกเขยบ้านเลย ในกรณีที่เกี่ยวกับการสื่อสารที่อยู่ในกระบวนการที่จะจัดสรรเนื้อเสียงที่อาศุคิดเป็นพลเมืองจีนเองก็โดยกระบวนการสื่อสารเองในกรณีผู้บ้าสาวยืนยันว่าพลเมืองกูจะยอมเข้าไปเรียนเอาที่อุตมราชิเจมินเนียที่อยู่ที่เชลลิเคชเนวาที่จะสื่อสารกับเราในกรณีผู้บ้าสาวยืนยันเลยมุสซาโจลังอากุและแม่ยืนทุเรศขณะกูเลยทวารสารสุจิตยาวไปกูน่าจะประกาศตัวยืนยัน อัจฉริยะกูจะรักเนี่ยเลยไม่ได้การจะได้ไปดูการตัวสูบีโร่มีมาในงานเยี่ยมเพื่อเลี้ยงยาเสียดีเลยยี่เรื่องลูกเอ็กซ์ลุยเจ้ากูสุริเกตุลูมีมาในงานมาจ้างเกจิบามีปีเดียวจุดยี่เจียยี่ลากันนักเสียดียาสูบเป็นลูกทุเรียสีเวกูแต่ยาพูกูเลยเช่นแบบพิจารณาเกจิเจ้ามีมาในงานใช้ฐานะการเรียนทุกปีชาวบ้านเดียวสุยาอุตสาบีโร่นักเสียดียาสูบคิดแต่ปุ่นละมาจีเน่กูตัวยี่กับละมาจีสีเมกีแต่กระปุ่มเอาสาวยี่ดีโร่เพลย์เพื่อกูโร่มีมาอาบ่าว
ားဖို့ရှိပါတယ်။မြောက်ကိုရီးယားဆိုရကအခုနောက်ဆုံးဒုံးကျည်ဆန္ဒပြလုပ်ခဲ့တဲ့အပေါ်ပြည်ပြင်းထန်တဲ့ဝေဖန်ရှုတ်ချပြီးနောက်ထပ်တကယ်ပိတ်ဆို့မှုအသစ်တွေချမှတ်သွားမယ်ကြောင့်ကြေညာချက်ထုတ်ပြန်မိတဲ့အကြံမှာပဲတကယ်ပိတ်ဆွေးနွေးပွဲကျင်းပမှာပါ။နျူကလ িয়ার ဆန္ဒမှုတွေအလုံးရဆိုင်မှုအစောပိုင်းတောင်းဆိုထားတာကိုအာခံပြီးမြောက်ကိုရီးယားကရန်လိုတဲ့ပြုမှုတွေဆက်လုပ်နေတဲ့အပေါ်တုံ့ပြန်ကင်လွယ်ဖို့အစဉ်သင့်ရှိတဲ့အကြောင်းလုံခြုံရေးကောင်စီအနေနဲ့တနင်္လာနေ့မှာအချက်ပြပြောဆိုခဲ့ပါတယ်တရုတ်ဆိုရကပါထောက်ခံပြီးအားလုံးသဘောတူထုတ်ပြန်တဲ့ကြေညာချက်ထဲမှာမြောက်ကိုရီးယားက989ကီလိုမီတာကော်ဝေးကြီးပြလွန်နိုင်တဲ့တာလက်ကနေတာဝေးပြည်ဒုံးကြီးတစ်စင်းကိုပြီးခဲ့တဲ့တနင်္လာနေ့ကပဲဂျပန်ပင်လယ်ရဲ့ဆန်သက်ပြလွတ်ခဲ့ရတဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်မိကြောင်းဖော်ပြထားပါတယ်မြောက်ကိုရီးယားရဲ့လုပ်ရဟာတည်ငြိမ်မှုကိုအကြီးအကျယ်ပြပြစီတဲ့လုပ်ရဖြစ်ပြီးအရှေ့အာရှဒေသမှာသမဂ္ဂတခြားဒေသတွေမှာပါတင်းမာမှုတွေတိုးလာအောင်လုပ်နေတယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂမှာအတည်ပြုထားတဲ့မြောက်ကိုရီးယားပေါ်တန်ကပ်ရေးရမှုဆိုင်ရာဆုံးဖြတ်ချက်6ချက်ကိုအမြန်ဆုံးအလေးနဲ့ထားအကောင်နဲ့ဖော်သားဖို့လည်းကြေညာချက်ထဲမှာအဖွဲ့ဝင်နိုင်ငံတွေအားလုံးကတိုက်တွန်းထားပါတယ်
။မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার ရဲ့ဒုံးကျည်စစ်ဆေးတွေကြောင့်လို့ဖြစ်ပေါ်လာတဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့တောင်ကိုရီးယားသမ္မတသက်မွန်ဂျေအင်ဟာရှေ့လာထဲမှာအမေရိကန်သမ္မတအီဗီရိုကိုလာရောက်မဲ့အကြောင်းဒီကနေ့သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ အင်အားဖြင့်နျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်အပါအဝင်ပက်ထိန်ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားကဂျပန်ပင်လယ်ထဲစစ်တပ်ပစ်လွတ်ခဲ့ပြီးတဲ့နောက်ပိုင်းမှာအခုသတင်းထွက်လာတာပါ။ဒီတော့တွေ့မှာပဲဒီမြောက်ကိုရီးယားအစိုးရကဒုံးကျည်စစ်တပ်မှုတွေဆက်ပြီးတော့လှုပ်ဆောင်နေတာကြောင့်ဒါဟာအမေရိကန်နဲ့ဂျပန်အစိုးရအကြားမဟာမိတ်ဆက်ဆံရေးကိုပိုပြီးတော့အရေးပါလာစေတယ်လို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံကြားကပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးတော့ခိုင်မာအားကောင်းစေတယ်လို့အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးဟယ်ရီ ဟယ်ရစ်ကဒီကနေ့ပြောပါတယ်ဂျပန်ပြည်ကစားရေးဝန်ကြီးဖူမီယိုကီရှိဒါနောက်ဂျပန်ကာကွယ်ရေးဝန်ကြီးတိုမိုဘီအီရာဒါတိုးနဲ့လည်းမစ္စတာဟယ်ရစ်တို့ချုပ်မျိုးမှာတွေ့ဆုံပြီးတော့ကိုရီးယားကျူးဆွေကတင်းမာမှုအခြေအနေတွေနောက်မဟာမိတ်သုံးနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေနဲ့အရေးပါမှုကိုလည်းဆွေးနွေးခဲ့ကြတာပါ။မြောက်ကိုရီးယားကနောက်ဆုံးအကြိမ်ဒုံးကျည်ဆက်သက်ပြစ်လွတ်ခဲ့ပြီးတဲ့ရက်ပိုင်းအတွင်းမှာပဲအခုတွေ့ဆုံမှုဖြစ်လာခဲ့တာပါ။မြောက်ကိုရီးယားရဲ့နောက်ဆုံးဒုံးကျည်ဆက်သက်မှုကတိုက်ချင်းပြည့်ပက်ထိန်ဒုံးကျည်တိစောက်ရမှာတိတိတတ်တာတိုးတက်လာတာကိုဖော်ပြနေပါတယ်။ပြကိုရီးယားကိုဖိအားပေးတဲ့အနေနဲ့ကိုရီးယားကျိုးဆွယ်အဒီရေပြပါအမေရိကန်ရေတပ်တိုက်ခိုက်ရေးတပ်ဖွဲ့ USS Carr Vance ကိုအမေရိကန်အစိုးရကပြီးခဲ့တဲ့လတုန်းကလည်းဆင်လွတ်ခဲ့တာပါရေတပ်ဗိုလ်ချုပ်ကြီး Harris ကဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘီနဲ့လည်းဒီနေ့နောက်ပိုင်းတော့ကတွေ့ဆုံခဲ့ပါသေးတယ်ရှင်
ကွန်ပျူတာစနစ်တွေကိုထိန်းချုပ်လိုက်ပြီးပြန်မှုတွေတောင်းတဲ့ WannaCry ဆိုတဲ့ ransomware virus ဟာသိပ်အစင်းမြင့်တဲ့နည်းပညာတော့မဟုတ်ဘူးလို့ cyber လုံခြုံရေးဆိုင်ရာကြွန့်ကျင်သူတွေကပြောပါတယ်။ nuclear နဲ့တာဝေးပစ်ပယ်ရင်တက်ဒုံးကျည်ဆန်းသတ်မှုအပြီးမြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်တာကြောင့်နိုင်ငံဝင်ငွေထိခိုက်ပြီးတဲ့နောက်အခုလိုတိုက်ခိုက်တာမျိုးလုပ်တာဖြစ်တယ်လို့သံသယရှိနေတာပါ။ cyber လုံခြုံရေးကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Symantec နဲ့ Kaspersky Lab ကုမ္ပဏီနှစ်ခုက WannaCry software မူလ version မှာသုံးထားတဲ့ program code တွေဟာLazarus Group လို့ဆိုခေါ်တဲ့မြောက်ကိုရီးယားနိုင်ငံက hacker အုပ်စု၃တဲ့ program တွေမှာတွေ့ရတဲ့ code တွေနဲ့ဆင်တူနေတယ်လို့တင်းလာနေတော့ကပြောပါတယ်။လွန်ခဲ့တဲ့နှစ်တွင် Lazarus အဖွဲ့ဟာအာရှကပန်းတွေကိုပိတ်မထားတိုက်ခိုက်ခဲ့ပြီးလွန်ခဲ့တဲ့နှစ်ကဆိုရင် Bangladesh ဘူပန်းကနေဒေါ်လာ၈တန်းကို online ကနေခိုးယူခဲ့ပါတယ်။ ransomware တိုက်ခိုက်တဲ့ hacker တွေက computer ကိုထိန်းချုပ်လိုက်ပြီးဒေါ်လာ300ပေးရင်ပေးမပေးရင် computer ထဲကအချက်လက်တွေကိုဖျက်ပစ်မယ်ဆိုပြီးတော့တောင်းဆိုပါတယ်။ computer ထိန်းချုပ်ခံရသူတွေအနေနဲ့အခုအချိန်ထိတော့ဒေါ်လာ900000လောက်ပေးထားခဲ့ပြီးဖြစ်တယ်လို့သမ္မတ Trump ရဲ့အမိမြေလူညိုရေးအကြံပေး Trump Boss ကပြောပါတယ်ခင်ဗျာ။
တောင်ကျုပ်ပင်လယ်အတွင်းသဘာဝတန်ရန်ဇာတာတွေနဲ့ပတ်သက်လို့တရုတ်နဲ့ဗီယက်နမ်နိုင်ငံတွေလိုပဲဖိလစ်ပိုင်ကလည်းစူးစမ်းရှာဖွေသွားမယ်လို့ဖိလစ်ပိုင်တမရရက်ဒရီဂိုဒူတာတီကဒီကနေ့မှပဲပြောဆိုလိုက်ပါတယ်။ကြာပြင်တောင်ကျုပ်ပင်လယ်ပြင်အတွင်းကကျွန်းစုတွေကိုသူတို့ပိုင်နဲ့ဆိုရဲတရုတ်နိုင်ငံရဲ့တောင်းဆိုမှုကိုနိုင်ငံကခုံတမာရီယုံကလည်းလွန်ခဲ့တဲ့နှစ်ကပယ်ချခဲ့တာနဲ့ပတ်သက်ပြီးတော့လည်းဖိလစ်ပိုင်အနေနဲ့တရုတ်ပေါ်ဖိအားပေးသွားဖို့မရှိသေးဘူးလို့ဒူတာတီကအလေးနဲ့ပြောကြားလိုက်ပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမှတ်ခင်ဖြူထွင်းတဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ် UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council အဖွဲ့ဝင်၅ဖွဲ့ဖြစ်တဲ့ Mon Pi Tit Party NMSP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ရခိုင်အမျိုးသားကောင်စီ ANC လာဟူဒီမိုကရက်တစ်အစည်းအရုံး LDU အဖွဲ့တို့ဟာ NCA လမ်းကြောင်းကိုလက်ခံကြောင်းဆုံးဖြတ်ခဲ့တယ်လို့ UNFC ကောင်ဆောင်တွေကအတည်ပြုပြောဆိုပါတယ် UNFC နိုင်ငံရေးဆိုင်ရာတွေ့ဆုံဆွေးနွေးရေးအဖွဲ့အနေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မကြာခင်မှာတွေ့ဆုံသွားမှာဖြစ်တယ်လို့ပဲ UNFC အဖွဲ့တွေအနေနဲ့27ရာစုပင်လုံညီလာခံမှာဆွေးနွေးတင်ပြခွင့်မရှိရင်တက်ရောက်ဖို့မသေးကြဘူးလို့လည်းဆိုပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့တဲ့ကရခိုင်မျိုးရက်ကောင်စီ ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ရှမ်းပြည်သုတ်သက်ရေးပါတီ SSPP SSA ဖွဲ့တို့ကလည်း UNFC မူအတိုင်း NC လမ်းကြောင်းတိုင်းဆက်လက်ရှောက်လှမ်းသွားဖို့သဘောတူညီခဲ့ကြတယ်လို့ UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာက VOA ကိုပြောပါတယ်
ဒီ CNL ဒီ UNFC ရဲ့ NC လမ်းကြောင်းကိုလည်းပြောလို့တွေ့လက်တော့ဒီလေအဲ့ဒါပြီးတော့ဒီ SSPB နဲ့အဲ့ဒီ NC လမ်းကြောင်းကနေပြီးတော့မှ UNFC နဲ့သူတွေ့တဲ့ဆက်လက်ညီနိုင်မှုရှိတယ်
NC လမ်းကြောင်းတိုင်းဆက်လက်လျှောက်လှမ်းသွားဖို့မေလ23ရက်နေ့မှာကျင်းပခဲ့တဲ့လာဟုဒီမိုကရက်တစ်အစည်းအရုံးအစည်းအဝေးကနေဆုံးဖြတ်တာဖြစ်တယ်လို့ ADU ဒုတိယဥက္ကဋ္ဌဦးစော်လမွန်ကပြောပါတယ
်ကျွန်တော်တို့ကလည်းဒီလ23မှာဘောကော်မတီရဲ့အစည်းအဝေးလုပ်တယ် UNF ရဲ့မူလကြောင်းပေါ် NC လမ်းကြောင်းလိုက်လိုက်မယ်လို့ဆုတ်ဖြတ်ချက်ချခဲ့တယ် NC လမ်းကြောင်းကိုကျွန်တော်လိုက်ဖို့ဆုတ်ဖြတ်ချက်ချပြီးပြီ
မွန်ပြည်သက်ပါတီနဲ့ကရင်ပြည်မျိုးရသုတ်သက်ရေးပါတီ KMPP တို့အနေနဲ့မေလဒုတိယပတ်မှာကျင်းပခဲ့တဲ့အစည်းအဝေးမှာ UNSC ရည်တည်ချက်အတိုင်း NC လမ်းကြောင်းကိုဆက်လက်လှုပ်ဆောင်သွားဖို့ဆုံးဖြတ်ခဲ့ပြီးဖြစ်တာကြောင့် UNSC ဖွဲ့၅ဖွဲ့ကနေ NC လမ်းကြောင်းကိုသဘောတူရွေးချယ်ခဲ့ပြီးဖြစ်ပါတယ် NC လက်မှတ်ရေးသွေးရေးကိစ္စနဲ့ပတ်သက်လို့ကတော့ UNSC ဖွဲ့တွေကနေတင်ပြထားတဲ့အချက်၉ချက်ကိုမြန်မာဆိုရကနေမူရလက်ခံတယ်လို့ဆိုပေမဲ့လည်းဆက်လက်ညှိနှိုင်းသွားရမယ့်အခြေအနေမှာရှိနေပါတယ်UNFC ရဲ့နိုင်ငံရေးဆိုင်ရာသွေးဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့အစိုးရငင်းချမ်းရေးကော်မရှင်တို့ကြား23ရာစုဒုတိယပင်လုံညီလာခံမတိုင်ခင်သွေးဆုံဖို့ရှိတယ်လို့ UNFC ဖွဲ့ဝင် ADU ဒုတိယဥက္ကဋ္ဌဦးစောလမွန်ကဆက်ပြောပါတယ
်ဒီကျွန်တော် UNFC ဖွဲ့စီကြတော့ငင်းချမ်းကော်မရှင်နဲ့20လောက်တော့တွေ့နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်အခုကကျွန်တော်ကတွေ့ဖို့ဆောက်နေပြီဒါပေမဲ့ကျွန်တော်ဒီပြင်ညီနိုင်ဆွေးနွေးရဖွဲ့ကောင်းဆိုတာချက်ကူလေသူကမအားဘူးဖြစ်နေတယ်တို့ KMPP မှာညီနာခရှိလို့ညီနာခကျွန်တော်ထည့်ရစိတ်ကိုယ်တော့မပြီးမတဲ့ညီနာခအဲ့ကျမတို့ပြခေါ်မကျွန်တော်ဆွေးတဲ့ဖို့အဲ့နောက်ပိုင်းမှာပြန်တွေ့ဖို့အစီအစဉ်ရှိမယ်တဲ့
လာမယ့်မေလ24ရက်နေ့မှာအစိုးရကလည်း23ရာစုဒုတိယကြိမ်ပင်လုံညီလာခံကျင်းပသွားဖို့စီစဉ်နေပါတယ်ညီလာခံတက်ရောက်ဖို့တိုင်းရင်းသားဖွဲ့တွေအားလုံးကိုဖိတ်ကြားသွားမယ်လို့ဆိုပေမဲ့ UNSC ဖွဲ့တွေအနေနဲ့ကတော့ဆွေးနွေးတင်ပြခွင့်မရှိရင်တက်ရောက်ဖို့မသေချာဘူးလို့ UNSC ဒုတိယဥက္ကဋ္ဌနဟန္တာကပြောပါတယ
်တကယ်လို့ကျွန်တော်တို့ကဒါဆွေးနွေးခွင့်မရှိတဲ့အနေထားနော်မိလာသူအနေထားသမဘုတ်ရထူတဲ့အနေထားပဲဖြစ်ဖြစ်ပါမှာဆွေးနွေးခွင့်မရှိဘူးဆိုရင်ကျွန်တော်တို့ကတော့မတက်ဖို့အလိုမျိုးရှိတယ်
တိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့လက်ရှိခင်းကျင်းရ23ရာစုဒုတိယပင်လုံညီလာခံမှာလည်းထူးခြားမှုရှိမှာမဟုတ်ဘူးလို့လည်းနဟန္တာကသုံးသပ်ထားပါတယ
်ဒီဒုတိယကျင်းပင်လုံညီလာခံရဲ့အနေထားကကျွန်တော်ရဲ့စီလက်ပတ်နဲ့မတူစေတာမသိချဘူးနောက်ရောက်ပိုင်းရောက်ဝမယ်အဖွဲ့ဝင်တွေကနော်အဲ့ဒီအဖွဲ့တွေကလည်းစက်ဖို့အလားလားနဲတယ်လို့တော့ကျွန်တော်သိရတယ်ဒီအဖွဲ့တွေမပါဘူးဆိုရင်လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့နဲ့ပဲလုပ်လို့ဆိုနေတာကလည်းဘာမှမသိရဘူးလို့ကျွန်တော်မြင်တယ်ဒီဒီပြတ်တင်လုံးကလည်းတိတ်ဆုံးရလို့မရတဲ့အနေထားအတိတ်ပဲအနေနဲ့ဟိုဆက်ရောက်မှုနဲတဲ့အနေထားမျိုးပဲရှိနေတယ်လို့ကျွန်တော်မြင်နေရ
UNSC ဖွဲ့ဝင်တွေထဲကကချင်လူလိုက်ရေးဖွဲ့ KIU နဲ့ဝမ်မြူရာဖွဲ့ချုပ် WNO တို့ကလည်းနှုတ်ဖက်ကြောင်းတင်ပြထားပေမဲ့လည်းနှုတ်သက်ခွင့်ပြုရေးမပြုရေးကိုတော့လာမယ့်ဇွန်လစာမှာကျင်းပသွားမယ်ညီလာခံမှာဆုံးဖြတ်သွားမယ်လို့နဟန္တာကပြောပါတယ်UNSC ဖွဲ့တွင်းမှာ NC လမ်းကြောင်းကိုလက်ခံတဲ့ဖွဲ့ရယ် NC လမ်းကြောင်းကိုလက်မခံတဲ့ဖွဲ့ရယ်အမြင်ကွဲပြားနေတဲ့အထက်မှာမွန်ပြည်တပ်ပါတီ၊ကရင်နီမျိုးရသုတ်သက်ရေးပါတီ KMPP ၊ရခိုင်မျိုးရကောင်စီ ANC ၊လာဟုဒီမိုကရက်တစ်အစည်းအရုံး LDU ၊ရှမ်းပြည်သုတ်သက်ရေးပါတီ SSPP SSA စတဲ့ဖွဲ့ငါးဖွဲ့ဟာ NC လမ်းကြောင်းကိုသဘောတူခဲ့ကြတာပါဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ UWSC ဥဆောင်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးပတ်မှာကျင်းပခဲ့တဲ့ပန်ခမ်းညီလာခံပြီးမှာ UWSC ဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ TNL သမ်းပလောင်တပ်ဖွဲ့မိုင်းလဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကတပ်ဖွဲ့ MNDAA တို့ဟာ NCO ကိုလက်မခံဘဲငင်းချမ်းရေးလမ်းကြောင်းတဲ့တစ်ခုကိုဖော်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံအိမ်တင်ပြသွားတော့ပါရှင်အခုတော့စကိုင်းတိုင်းတမူးမြို့မှာဘုံပေါက်တဲ့တရင်ဖက်ဆက်ရအောင်ပါအိန္ဒိယမြန်မာနယ်စပ်ကုံသွဲရဲရဲအချက်အချာဒေတာဖြစ်တဲ့စကိုင်းတိုင်းဒေတာကြီးတမိုးမြို့မှာဒီကနေ့မနက်ကဘုံနှလုံးပေါက်ကွဲခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ဒေတာခံတွေအထိတ်တလန့်ဖြစ်ခဲ့ပေမလို့ထိခိုက်တာတော့မရှိပါဘူး။တမိုးမြို့ပေါက်ကွဲတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့အိန္ဒိယနိုင်ငံနဲ့ထိစပ်နေတဲ့တမိုးမြို့အတွင်းပေါက်ကွဲမှုဟာဒီကနေ့မနက်အစောပိုင်းကဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးပေါက်ကွဲပြီးတဲ့နောက်အခြေအနေကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့တမိုးမြို့ကဥမြင့်စောကအခုလိုပြောပါတယ်
။ဒီမနက်ပေါက်ကွဲ2နာရီခွဲခလုံး2နာရီ40ခလုံးညကျော်တော့ဈေးကန်30အမကအမ98ပါလေ။ဟိုကလမ်းပေးမှာသူကဆန်စီးပေးမှာအဲ့လိုဘုံဘုံကြီးကြီးဆက်ထားခဲ့တဲ့ဘောပဲ။ဒီလိုက်ကြရတော့မရှိဘူး။အဲ့ဒီကောင်းရှိကအဲ့ဒီဆန်ပြိုးတွေတော့ဟိုပြည့်စည်ရပါဗျာ။အဲ့တော့ဒီဆန်ပြိုးတွေရှိတယ်။နောက်ကျွန်တော်တို့ဒီကျုပ်ကဘုံကွဲတဲ့အရင်ကြီးဆက်လိုက်မှရှိတယ်။ကျောင်းမှာရှိတဲ့ဆက်ထားတဲ့မှန်နေဘုံကွဲကုန်ပါဗျာ။ကျင်းချင်းနေဖြစ်တယ်။ဘုံကတော့ဒီကဘုံကတော်တော်ကျင်းတယ
်။ဘုံပေါက်ကွဲတဲ့နေရာမှာအနက်တပေလောက်ရှိတဲ့ကျင်းဖြစ်ပေါ်ခဲ့သလိုအနီးအနားမှာရွေးစေးခန့်ရှိတဲ့ဘောဈေးတွေနဲ့တန်ချောင်းတွေတွေ့ရတာကြောင့်ဒေသခံတွေကလက်လုံဘုံအဖြစ်ယူဆနေကြပါတယ်။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတမူးမြို့ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တမူးမြို့မှာအခုလိုဘုံပေါက်ကွဲနေတာဟာမကြာခဏဆိုသလိုဖြစ်ပျက်နေတတ်ပြီးအရင်နှစ်တွေကဆိုရင်တစ်ဖက်နိုင်ငံကလာရောက်အခြေစိုက်တဲ့လက်နက်ကင်အဖွဲ့စည်းတွေရဲ့နေအိမ်မီးလောင်ရာမှာတူလောင်ထားတဲ့လက်နက်ခဲယမ်းတွေပေါက်ကွဲပြီးလူသေတာထိခိုက်ဒဏ်ရာရတာတွေလည်းဖြစ်ပျက်ခဲ့ပူပါတယ်။တမူးမြို့နယ်ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးမြင့်အောင်ကတမူးမြို့မှာတနစ်ကို၃ချိန်တည်းမနဲ့ပောက်ကွဲတတ်ကြောင်းနဲ့ပောက်ကွဲမှုဖြစ်တိုင်းမှာလက်သက်တရက်ခံကိုဖမ်းဆီးရမိတာမရှိကြောင်းပြောပါတယ်
။တကယ်လို့ဆိုတော့၃ချိန်လောက်ပဲရှိခဲ့တယ်ကျွန်တော်လည်းခံမလာတော့တရက်ခံမမိပါဘူးကွ။ဘာလို့လဲဆိုတော့ကျွန်တော်ကဟိုဇေရုံးကလာထောက်ပိုင်းမှာကွဲတဲ့ဘုံနေမှလည်းမသိဆိုတော့ကြတယ်လေ။ ကျွန်တော်တို့ဒီဖိုင်ကျန်တဲ့တော့ရဲ့နဲ့တစ်ချက်တော့လာပြီလေရှိတာပါလေအခုတော့ထောက်ထားတဲ့အနေထားမျိုးရှိတာပါလေမမိနိုင်ပါဘူးခင်ဗျအခုပုံစံတို့တွေကဟောဒါတစ်ဖက်အိန္ဒိယနဲ့ဇလန်ပြီးတော့ဟိုတစ်ခေါက်ကတော့ဟိုထောက်ထားတာပုံပြီးလာမှာတယ်မဲ့တနတ်နဲ့ပြပါပြီးတာပေါ့နော်ဒါကျွန်တော်တို့တောက်လျှောက်ပေးဒီကတမူးမိုးလေးလမ်းမာတယ်ဖြစ်ပြီးတာပဲဒီပြီးတဲ့အခါကျတော့ဒီနားပါလုံရ
ရရှိနေတယ်လို့လည်းဦးမြင့်အောင်ကပြောပါတယ်
အဲ့တော့ကြောက်တယ်ကြောက်တယ်ဆိုရင်မူကတော့လေဘာလို့တော့ဟိုလမ်းပေါ်ကနေမှပဲလမ်းပေါ်မှာဖြစ်သွားတဲ့အရာတွေပါနော်ဒါတည်းတော်တော်များများဖြစ်နေတာလေအဲကျွန်တော်တမှုပြုပြင်ပါတယ်ဖြစ်ခဲ့ဘူးကရှိတယ်အမြို့ထဲမှာလည်းဟိုနှစ်ချိန်သုံးချိန်လောက်နှစ်ချိန်ကတော့ကောင်းကောင်းလို့ရှိတယ်လေနှစ်ချိန်သုံးချိန်လောက်ဒါမျိုးလမ်းပေါ်မှာဖြစ်ခါတော့ဆိုလို့လည်းရှိတာပါဒါဆိုတော့ကြောက်ကြတာပါဗျာဆိုရင်မူကတော့ရှိကြတာ
ဒီနှစ်ပိုင်းတွေအတွင်းမှာတော့မြန်မာနိုင်ငံတမှုမျိုးနဲ့အိန္ဒိယနိုင်ငံမိုးရီမျိုးထိဆက်ပြီးကူတန်းတွာလာရလွယ်ကူတဲ့တမှုမျိုးပဲအချမ်းမှာအကျယ်6ပေအရှိတမိုင်ကျော်လောက်ရှိတဲ့ရေမြောင်းတူးဖော်ထားတဲ့အတွက်အလွယ်တကူဖြတ်တန်းတွာလာတာတွေကိုတားဆီးနိုင်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့မလအတွင်းကတမှုမျိုးနဲ့အထက်ဟဲစင်ကျွရဘက်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့မိုးရင်းမျိုးမှလည်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။တမှုနဲ့မိုးရင်းငဇက်ဒေသဟာမူရစီဝါရောင်းဝယ်တာတင်ပေါင်ခုထုတ်လုပ်တာတွေနဲ့ပတ်သက်ပြီးအမှုခင်းတွေမကြာခဏဖြစ်ပွားခဲ့တယ်လို့အိန္ဒိယနဲ့မြန်မာအစိုးရကိုဆက်ကျင်နေတဲ့တသက်ကူကီနာဂစတဲ့လက်နက်ကိုင်အဖွဲ့တွေအခြေပြုလှုပ်ရှားတာတွေရှိနေတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်
သောတာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ဘိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပါဝင်ဒေသတွေမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်ဒေသတွေမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမဲ့27ရာစုဘိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါတီးမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
ဒီကနေ့ည9နာရီမှာဆွေးနွေးမယ့်တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မှာဖဲဆက်ရအောင်ပါ။မကြသေးခင်ရက်တွေကကမ္ဘာတစ်ဝန်းအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေအကြီးအကျယ်ကြုံခဲ့ရပြီးတဲ့နောက်ထောင်ပေါင်းချီတဲ့ကွန်ပျူတာ30သူတွေဟာကွန်ပျူတာဗိုင်းရပ်စ်အန္တရာယ်နဲ့ဆက်လက်ရင်ဆိုင်နေရဆဲဖြစ်ကြောင်းကျွမ်းကျင်သူတွေကသတိပေးနေပါတယ်။ကွန်ပျူတာစနစ်ကိုထိန်းချုပ်ပြီးငွေညစ်တဲ့ကွန်ပျူတာဗိုင်းရပ်စ်ကြောင့်ကမ္ဘာတစ်ဝန်းကအစိုးရလုပ်ငန်းတွေကုမ္ပဏီတွေကိုပါထိခိုက်ခဲ့ရတာပါ။ဆိုင်ဘာတိုက်ခိုက်မှုရဲ့ရိုက်ခတ်မှုတွေအကြောင်း VOA သတင်းထောက် Henry Richwell လန်ဒန်မြို့ကနေပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်လင်းကတင်ပြထားပါရရှင်။
ဆိုင်ဘာတိုက်ခိုက်မှုအများဆုံးခံခဲ့ရတဲ့အထက်မှာတော့ဗြိတိန်နိုင်ငံကအမျိုးသားကျန်းမာရေးဌာနလည်းတခုပါဝင်မှာအရေးပေါ်ကုသမှုတွေမှာပါနှောင့်နှင်းမှုတွေကြုံရတဲ့အတွက်လူနာတွေလည်းအခက်တွေ့ခဲ့ရပါတယ
်
ကွန်ပျူတာတွေပြက်ကုန်တဲ့အတွက်ကုသမှုတွေလည်းရပ်ကုန်ပါတယ
်ဗိုင်းရပ်စ်ကခင်မမီရောတဲ့ Microsoft Windows XP ကိုအထူးကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်း AC Phoenix ကုမ္ပဏီကဆိုင်ဘာလုံခြုံရေးအကြံပေး James Stedman ကပြောပါတယ်
It's still present in a large number of organizations, a large number of homes across the globe.
ကမ္ဘာတဝန်းကအဖွဲ့အစည်းတွေအိန္ဒိယတော်များများမှာတုံးနေကြတော့မှာအမေရိကန်မှာ Windows XP ကိုအသုံးပြုတာနှစ်ရာခိုင်နှုန်းသာရှိပေမဲ့လည်းအာဖရိကနဲ့အာရှလိုဒေသတွေမှာအတော်ကိုများတာတွေ့ရပါတယ်။အာဖရိကမှာဆိုရင်ကွန်ပျူတာတွေရဲ့17ရာခိုင်နှုန်းလောက်အထိရှိမယ်ထင်ပါတယ်
။တကယ်မို့ကြောင့်ရုရှားပြည်ရဲ့ဝန်ကြီးဌာနအကြီးအကျယ်ထိခိုက်ခဲ့တယ်လို့ပြင်ပမှာတော့ Renault ကားကုမ္ပဏီရဲ့ထုတ်လုပ်မှုတွေရပ်ဆိုင်းသွားခဲ့တာပါ။ဂျပန်နိုင်ငံမှာတော့ Hitachi ကုမ္ပဏီနဲ့ Nissan ကားကုမ္ပဏီတွေအထိနာခဲ့ပါတယ်။ WannaCry လို့ခေါ်တဲ့ကွန်ပျူတာရဲ့ဖိုင်တွေကိုပန်ရှင်ကဖွင့်လို့မရအောင်ထိချုပ်ပြီးဒေါ်လာ300ပေးမှပြန်ဖွင့်ပေးတဲ့ virus ကြောင့်ကမ္ဘာတစ်ဝန်းကလူထောင်ပေါင်းချီဒုက္ခရောက်ခဲ့တာပါ။ကွန်ပျူတာ network လုပ်ငန်းတစ်ခုဖြစ်တဲ့ SLR Secure Consulting က Bob Samson ကတော့ငွေညစ်တဲ့စနစ်တစ်ခုဖြစ်တယ်လို့ဆိုပါတယ်။
This is analogous to the burglar coming and going, I can't see any work here to myself to sell on.
ပေါ်သမားဝင်းရင်သလိုဝင်ထွက်ခြင်းသလိုတွေ့လောက်တာမျိုးနဲ့တွေ့ပါတယ်ပြန်ရောင်းလို့ရလာအောင်ဒါမှမရှိပေမဲ့လုံနိုင်တဲ့နီးကတော့အမတ်တရသိမ်းထားတာလေးတွေတပ်ပုံလေးတွေလိုကိုပိုင်ပစ္စည်းတွေကိုတိတာတစ်ခုတည်းထက်တောက်ခတ်လိုက်တာမျိုးပါဆိုလိုတာကတော့လူတယောက်ကအင်ဂျင်ရောက်လာတဲ့အခါတောင်းတဲ့ငွေပေးမှပြန်ဖွင့်ပေးမယ်ဆိုတဲ့စာတစောင်းနဲ့ကုပစ္စည်းတွေကိုတိတာထဲမှာတောက်ခတ
virus ပြန့်နှံ့မှုတွေကတော့ရပ်တန့်သွားပါပြီ။ဒါပေမဲ့လည်းကွန်ပျူတာသုံးသူတွေအနေနဲ့ software တွေကို update လုပ်ဖို့ website တွေ email တွေကိုအသုံးပြုရမှာသတိရှိဖို့ကျွမ်းကျင်သူတွေသတိပေးနေကြပါတယ်။
Make sure they understand how these viruses get in the system.
Computer စနစ်တွေကိုဒီလို virus တွေဘယ်လိုရောက်လာတတ်တယ်ဆိုတာကိုနားလည်အောင်လုပ်ဖို့လိုသလိုစိတ်မချရတဲ့ website တွေ spam နဲ့ virus တွေပါတဲ့ email တွေကိုသတိထားဖို့လည်းလိုပါတယ်
။ Computer စနစ်ကိုထိန်းချုပ်ပြီးငွေညစ်တဲ့ virus ကြောင့်ဘဏ္ဍာရေးအရဆုံးရှုံးမှုတွေကကြီးမားလာသလိုတနေ့တနေ့ပိုတိုးလာနေတယ်လို့လည်း ACA Bonus Company က Cyber လုံခြုံရေးအကြံပေး James Statement ကပြောပါတယ
်။ The FBI have described it as the largest crime wave in modern history.It was a $1 billion industry last year. So this is really
ကိတဲ့တမိုင်းမှာအကြီးမားဆုံးရာဇဝင်မှုလို့တော့ FBI ကရည်ညွှန်းပြောဆိုထားတာပါ။မနစ်တုန်းကဒေါ်လာတန်း1000အထိရှိပါတယ်။အင်မတန်ကြီးမားတဲ့ဒီလုပ်ငန်းဟာတော်တော်နဲ့ပျောက်ပြတ်သွားမှာမဟုတ်တလို့ပူရောင်ဆိုးလာနိုင်ပါတယ်
။တချင်ကလို့ဆက်ကြောတက်ရွယ် internet hacker တွေနေရာမှာပုံမှုကျွမ်းကျင်ပန်းတဲ့ရာဇဝင်ခိုင်းတွေအစားထိုးနေရာယူလာနေပြီးတန်းနဲ့ချီတဲ့ကွန်ပျူတာသုံးဆွဲသူတွေကိုပြစ်မှတ်ထားလာနေတဲ့အတွက်အရင်ထက်ပိုပြီးသတိထားဖို့လိုနေပြီလို့လည်းကျွမ်းကျင်သူတွေသတိပေးနေကြပါတယ်ခင်ဗျာ
။ကမ္ဘာတစ်ဝှမ်းမှာရင်ဆိုင်နေရတဲ့ကွန်ပျူတာဆာဗိုက်တိုက်ခတ်မှုအကြောင်းကိုအောင်လင်းဦးကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖမ်းရှုပန်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VOA ရဲ့တရားထုတ်လင်းချက်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှခင်ဖြူတွေကပြောပြပေးပါအောင်။
ရုရှားဆိုရရာရှိတွေနဲ့သမ္မတဥပဒေရုံးမှာတွေ့ဆုံတဲ့အချိန်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိတ်တဲလေးဝက်သတင်းတွေကိုပေးခဲ့တယ်လို့ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်သမ္မတထရမ့်ကဒီကနေ့သူ့ရဲ့ Twitter စာမျက်နှာမှာဒီအပေါ်တုံ့ပြန်ထားပါတယ်။သူ့ရဲ့ရုရှားအရာရှိတွေတွေ့ဆုံချိန်မှာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေနဲ့လူကြောင်လူကြုံရေးဆိုင်ရာအချက်လက်တွေကိုသာမျှဝေခဲ့ပြီးအားရစစ်သွေးကြချိန်မုံရေးမှာရုရှားဘက်ကပုံမှုပါဝင်ဆောင်ရွက်ဖို့တွန်းအားပေးရတယ်လို့သာလုပ်ခဲ့တဲ့အကြောင်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာဒီကနေ့ရေးသားထားတာပါရှင်။စီးရီးယားကတ်လက်နက်ကိုင်တပ်ဖွဲ့တွေကိုလက်နက်ထောက်ပံ့ပေးမဲ့ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုတ်ဖြတ်ချက်ကြောင့်တူရကီနိုင်ငံသားတွေစိတ်ဆိုးဒေါသထွက်ခဲ့ကြပြီးတပတ်အကြာဒီကနေ့မှာတော့တူရကီသမ္မတရီချက်တေးအာဒိုဝန်နဲ့အင်ပီရောမှာတွေ့ဆုံပြီးတော့အဲ့ဒီအကြောင်းအရာအပြင်စီးရီးယားပြည်ပကအရေးဆွေးနွေးအဖြေရှာဖို့လိမ့်မယ်လို့ခန့်မှန်းရပါတယ်။စီးရီးယားနိုင်ငံရက်ကာမျိုးကို IS တွေလက်ကနေပြီးတော့ပြန်လည်တည်ယူဖို့တခုတည်းသောတပ်ဖွဲ့ဟာ YPG Cut တပ်ဖွဲ့သာဖြစ်တယ်လို့အမေရိကန်ဘက်ကရှင်းပြထားပေမဲ့တူရကီကတော့ဒီ YPG တပ်ဖွဲ့ကိုအစက်ဖက်အုပ်စုဖြစ်နေသတ်မှတ်ထားတာပါရှင်။မြန်မာနိုင်ငံရဲ့ဒီကြေးချူပန်းမှုတွေကိုတရုတ်ဆရာကဆက်လက်ထောက်ခံအားပေးသွားမယ်အကြောင်းတရုတ်သမ္မတရှီကျင်ပင်ကဒီကနေ့တက္ကသိုလ်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။တက္ကသိုလ်နဲ့ဆက်တည်ကြီးအတွေ့သက်ဆိုင်ရာအဖွဲ့အစည်းတွေထိထိသိသိလှုပ်ဆောင်သွားဖို့ကိုလည်းမစ္စတာရှီကတိုက်တွန်းခဲ့တဲ့အကြောင်းတရုတ်ဆရာသတင်းမှာဖော်ပြထားတာပါရှင်။မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့ဒီကနေ့လုံခြုံရေးကောင်စီမှတကယ်ပိတ်ဆွေးနွေးပွဲတရက်ကျင်းပဖို့ရှိပါတယ်။မြောက်ကိုရီးယားဆွေရကအခုနောက်ဆုံးဒုံးကျည်ဆက်တက်ပြုတ်လုခဲ့တဲ့အပေါ်မှာပြင်းပြထန်ထန်ရှုတ်ချလိုက်ပြီးတော့နောက်ထပ်တက်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်သွားတဲ့အကြောင်းကြေညာထုတ်ပြန်ပြီးတည့်ရအကြောင်းပါပဲဒီတကယ်ပိတ်ဆွေတွေပဲကျင်းပါပါပါရှင်
။တရင်ချင်းချက်ကမှခင်ဖြူတွေကကျင်းညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ် VOA American အတန်းညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.69လိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလာမီတာ190 kHz 3905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင်ကျမနှင်္ဂလာပါ
This program has come to you from the Voice of America, Washington.